င်းဆိုရခင်မှာနိုင်ငံခြားထောက်ပံ့မှုအနည်းဆုံးရတဲ့မြန်မာပြည်ဟာရွေးကောက်တင်မြှောက်တဲ့အရသာတစ်ပိုင်းအစိုးရခင်မှာအများဆုံးရတဲ့နိုင်ငံတစ်နိုင်ငံဖြစ်လာပါတယ်။2016နှစ်ကုန်ပိုင်းမှာစီမံကိန်း900ကျော်အတွက်အသုံးစရိတ်ဒေါ်လာတန်း8600ရထားပါတယ်။ဒီထဲမှာဒေါ်လာတန်း2300ကိုပေးပြီးဖြစ်ပါတယ်။နောက်ထပ်ဒေါ်လာတန်းပေါင်း1000ချီပြီးဝင်လာဖို့အစီအစဉ်လုပ်ထားပါတယ်။ဒါပေမဲ့တိုင်းပြည်ဝင်ငွေနဲ့ရှင်လိုက်ရင်တော့ပြည်ပထောက်ပံ့မှုဟာ200%လုံးသာရှိပြီးအစိုးရဘတ်ဂျက်အသုံးစရိတ်ရဲ့600%လုံးသာရှိတာတွေ့ရပါတယ်။အာဆီယံအုပ်စုမှာစည်းရသားဥယျာဉ်အများဆုံးဟာမြန်မာနိုင်ငံဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးနဲ့နိုင်ငံခြားကူညီထောက်ပံ့မှုဟာအလွန်အရေးကြီးပါတယ်။မြန်မာကိုထောက်ပံ့ကူညီဖို့ဂရုပြုထားသူတွေမှာဂျပန်ဟာအများဆုံးဖြစ်ပါတယ်။ GICA နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီနဲ့ဝန်ကြီးဌာနတွေကတဆင့်ထောက်ပံ့ပါတယ် NGO နဲ့ကုလသမဂ္ဂဌာနကွဲတချို့ကတဆင့်လည်းထောက်ပံ့ပါတယ်လက်နက်ကင်ပဋိပက္ခဖြစ်ရာဒေသမှာကယ်ဆယ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်လဲဒေါ်လာတန်တရာအသုံးပြုဖို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကသတ်မှတ်ထားပါတယ
်မြန်မာပြည်ကိုနိုင်ငံခြားကကူညီထောက်ပံ့ရမှာအလကားပေးတာကနေပြီးချေးငှားတာကအများဆုံးဖြစ်ပါတယ်ဂျပန်နဲ့ကမ္ဘာ့ဘဏ်ကအများဆုံးချေးငှားပါတယ်တိုးရဲ့ချင်းငွေမှာအတိုးများလာကိုပြည်တော်စုလွတ်တော်မှာဆွေးနွေးတာမျိုးတွေရှိလာပါတယ်။ခီးသွန်းလုပ်ငန်းအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်ကဒေါ်လာ45သန်းချေတာကိုလွတ်တော်ကပယ်ချပါတယ်။ကြွေးပြဿနာမရှိတဲ့မြန်မာပြည်ကိုအတိုးနည်းနည်းနဲ့ငွေချေးဖို့သို့မဟုတ်အလကားပေးဖို့2015မှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကို ADB ကပန်ကြားထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကရှိခဲ့တဲ့အလူရှင်နဲ့အစိုးရညှိနှိုင်းဆောင်ရွက်မှုစနစ်ကိုပိုမိုထိရောက်အောင် NLD အစိုးရကပြုပြင်ထားပါတယ်။ဖွံ့ဖြိုးရေးအတွက်ကဏ္ဍလိုက်မဟာဗျူဟာချမှတ်ပြီးလုပ်ကင်ဖို့ NLD အစိုးရကအာရုံစိုက်ပါတယ
်။တပြည်လုံးခြုံငုံနဲ့ဖွံ့ဖြိုးရေးမူပေါင်းကိုမကျင့်သုံးဘဲလုပ်ငန်းကဏ္ဍအလိုက်မဟာဗျူဟာချမှတ်ပြီးအကောင့်တွေပေါ်လာဟာ NLD ရဲ့မူဝါဒဖြစ်ပါတယ်။ဥပမာအမျိုးသားပညာရေးမဟာဗျူဟာနဲ့အမျိုးသားကျမ်းမာရေးမဟာဗျူဟာမျိုးဟာ NLD ရဲ့စီမံကိန်းတွေဖြစ်ပါလေ။ဒေါ်ဆန်းစုကြည်ရဲ့ပြောဆိုချက်တွေထဲမှာတည်ယူပို့ဆောင်ရေးနဲ့လျှက်စစ်ဓာတ်အားကိုဦးစားပေးကဏ္ဍအဖြစ်ဖော်ပြထားတယ်လို့ဆိုပါတယ်။2030မှာတပြည်လုံးလျှက်စစ်ဓာတ်အားသုံးနိုင်ဖို့အတွက်ဒေါ်လာတန်း6000လောက်လိုလိမ့်မယ်လို့ခန့်မှန်းပါတယ်။ဂျပန်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကတန်း1500ကူညီဖို့ကတိပြုထားပြီးမြဲအပြည့်အဝရဖို့အများကြီးလိုပါသေးတယ်။သေယူပို့ဆောင်ရေးမှာလည်းဒေါ်လာတန်း1400ကတိပြုထားပြီးမြဲဒေါ်လာတန်း200သာရရှိပါသေးတယ
်။ဦးသိန်းစိန်အစိုးရလက်ထက်ကစာပြီးငြိမ်းချမ်းရေးလုံခြုံရေးနဲ့လူသားချင်းစာနာရေးအတွက်ကူညီထောက်ပံ့မှုရယူခဲ့ပါတယ်။ထောက်ပံ့မှုစုစုပေါင်းရဲ့100ကိုင်နှုန်းက300ကိုင်နှုန်းအထိငြိမ်းချမ်းရေးအတွက်ကူညီထောက်ပံ့လာတာတွေ့ရပါတယ်။အပြည်ပြည်ဆိုင်ရာကူညီထောက်ပံ့မှုကိုနိုင်ငံသူနိုင်ငံသားတွေခံစားနေရပြီဖြစ်ပါတယ်။အရက်ပဲအသိအဖွဲ့တွေကိုဆက်လက်ထောက်ပံ့ဖို့လည်းလိုအပ်ပါတယ်။အစိုးရကတဆင့်ပေးတဲ့အထောက်ပံ့တွေကြောင့်ဘယူရိုကရေစီစနစ်ခင့်မီလာပြီးလူမှုဖူလုံရေးဝန်ဆောင်မှုကိုခံစားနိုင်သူများပြားလာပါတယ်။ပြည်သူ့ဗဟိုပြုဖွံ့ဖြိုးရေးစီမံကိန်းမှာပြည်သူကိုယ်တိုင်ပါဝင်နိုင်အောင်အားပေးတဲ့ထောက်ပံ့မှုဖြစ်ပါတယ်။တိုင်းပြည်စီဝါရေးနဲ့နှိုင်းယှဉ်ကြည့်ရင်ရရှိတဲ့နိုင်ငံခြားထောက်ပံ့မှုဟာနေနေသေးတာမို့အလွန်ထိရောက်ဖို့လိုပါတယ
်အလူရှင်းအမျိုးမျိုးကရရှိတဲ့ကူညီထောက်ပံ့မှုကိုအကျိုးရှိအောင်အစွမ်းကုန်ကြိုးစားဖို့လိုပါတယ်အလူရှင်းတွေဟာအလွယ်တကူဝင်ထွက်သွားလာနိုင်တဲ့ရန်ကုန်တဝိုက်ကိုသာထောက်ပံ့ဖို့စိတ်ဝင်စားကြတာမို့ဝေးလံတဲ့ကျေးလက်ဒေသကိုထောက်ပံ့မနိုင်ဖို့အထူးလိုအပ်ပါလိမ့်မယ်နိုင်ငံခြားကျွေးမီကိစ္စမှာစိတ်ပူစရာအခြေအနေမရောက်သေးပေမဲ့ပြည်သူအကျိုးစီးပွားမြင့်တင်ဖို့ခက်ခဲတဲ့စီမံကိန်းတွေမှာငွေမပြုံးဖို့အစိုးရကပြည်တော်စုလွှတ်တော်ကစောင့်ကြည့်ဖို့လိုပါတယ်။ကဏ္ဍလိုက်စီမံကိန်းချတာအကျိုးရှိပေမဲ့တပြည်လုံးခြုံငုံနဲ့ဖွံ့ဖြိုးရေးစီမံကိန်းမရှိရင်နိုင်ငံခြားထောက်ပံ့မှုရတဲ့တလောက်မရပဲဖြစ်သွားနိုင်တယ်လို့ Asia Foundation သုတေသီ Thomas Carr ကဆိုပါတယ်။ပြည်ပကဖြစ်ပေါ်တဲ့ဒေသတွေကိုကူညီထောက်ပံ့မှုဝင်လင်းနေတဲ့အလူရှင်တွေရှိနေတာကြောင့်ငြိမ်းချမ်းရေးဖြစ်စဉ်နဲ့အတူဖွံ့ဖြိုးရေးအတွက်ပူးပေါင်းလုပ်ကင်ဖို့အကြံပေးထားပါတယ်။အလူရှင်အားလုံးဟာမျိုးသားရေးရည်ရွယ်ချက်တစ်ခုတည်းကိုသာဦးတည်ပြီးညှိနှိုင်းဆောင်ရွက်ဖို့လိုပါတယ်။ ထောက်ပံ့ကူညီမှုတွေအစိမ့်စိမ့်အမှားမှားကွဲပြားနေတာဟာဈေးအကူအချက်များတဲ့အတွက်ရတဲ့တလောက်မရနိုင်ပဲဖြစ်နေတယ်လို့ဆိုပါတယ်မြန်မာဟာအစင်းရဲဆုံးအာဆီယံနိုင်ငံဖြစ်ပြီးပြည်တွင်းစစ်နဲ့အုပ်ချုပ်ရေးပြဿနာတွေရှိနေပါတယ်ပြည်သူတွေဆင်းရဲမှုနည်းပါးစေဖို့အတွက်မြန်မာပြည်အတွက်ရာသားထားတဲ့တန်းကျင်နေတဲ့ဒေါ်လာတွေကိုဘယ်လိုသုံးမလဲဆိုတာစောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ